ထိုင်းနိုင်ငံမဲဆောက်မြို့မြူနစ်စပယ်ရုံးမှာမြန်မာနိုင်ငံသား900ကျော်ကိုစနစ်ခံလို့ခေါ်တဲ့ထိုင်းနိုင်ငံမှာနေထိုင်ခွင့်အထောက်အထားလက်မှတ်ပြုလုပ်ပေးတဲ့ထိုင်းအရာရှိပါဝင်ဝန်ထမ်းတုံးနေရာပြောင်းရွှေ့ခံခဲ့ရပြီးအဒီလက်မှတ်တွေကိုပယ်ဖြတ်သွားမယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ထားပါတယ
်။ထိုင်းနိုင်ငံမဲဆောက်မြို့မြူနစ်စပယ်ရုံးမှာ3လအတွင်းမြန်မာနိုင်ငံသား900ကျော်ကိုစနစ်ခံကတ်လို့မြန်မာတွေခေါ်နေကြတဲ့နေထိုင်ခွင့်အထောက်အထားလက်မှတ်ကိုအခကြေးငွေယူပြီးပြုလုပ်ပေးတဲ့အတွက်ထိုင်းအရာရှိပါဝင်ဝန်ထမ်းသုံးဦးနေရာပြောင်းရွှေ့ပြီးစစ်ဆေးအရေးယူမယ်ဆိုပြီးထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ဒီသတင်းနဲ့ပတ်သက်လို့မြန်မာနိုင်ငံသားတဦးကအခုလိုပြောပြပါတယ
်။နေရာချိန်လိုက်တယ်မှာဟိုတက်ချမ်းနေဘက်တည်းရှိပြောင်းရွှေ့ရှိပြောင်းလာ၃ယောက်ဖြစ်သွားဒီတစ္ဆာန်ရောင်းရတယ်။နေရာရှိတယ်လို့
မြန်မာနိုင်ငံသား900ကျော်ကိုအခကြေးငွေယူပြီးစနစ်ခံလို့လူသိများတဲ့အထောက်အထားလက်မှတ်ကိုပြုလုပ်ပေးခဲ့ရမှာတယောက်ကိုဘတ်ငွေ4000ကနေ3000လောက်ထိဈေးပေါက်ခဲ့တယ်ဆိုပြီးထိုင်းရာရှိတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်လက်မှတ်လုပ်သူအများစုဟာမြန်မာနိုင်ငံကနေလာကြသူတွေဖြစ်ပြီးတချို့ကတော့မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ဖက်ပြေးတိမ်းရှောင်လာသူတွေနိုင်ငံရေးလှုပ်ရှားသူတွေလည်းပါဝင်တယ်လို့ဆိုပါတယ်
ကဘလုံးမျိုးလည်းဆိုအခုစီမှာမြန်မာနိုင်ငံလည်းပေါ့နော်။ဘုရားကြီးကတရားဖို့4000 5000 6000ဒီကျွေးကြရတယ်တော့5000 7000အဲ့ဒါဒီလိုရှိလို့ရောက်တော့4000ပဲရောက်တယ်။ဒါနာတော့ပွဲကြစားတာပေါ့။အဲ့လိုမှရောက်900ကျော်။ဒီအရင်ကအဲ့ဒီမှာဒီဘက်ကပြီးလာလို့တဲ့လူတွေရှိတယ်။နောက်ဒီမှာဟိုဘက်ကမြောက်ရီယာလူတွေရှိတယ်။နောက်လို့ကြားလူတွေကတော့ဒီမြန်မာပြည်ကားတွေရောက်တဲ့လူတွေညားတယ်။နောက်ပြီးတော့ဒီမှာနေတဲ့လူတွေတချို့လူတွေပါတော့ပါတယ်နေတယ်ပေါ့။
ထိုင်းမှာအနေကြတဲ့သူတွေထိုင်းနိုင်ငံမှာမွေးဖွားသူတွေကိုသာပြုလုပ်ပေးတဲ့လက်မှတ်ကိုမြူနစ်စပယ်ရုံးကဝန်ထမ်းတွေကအခကြေးငွေယူပြီးပြုလုပ်ပေးခဲ့တာကြောင့်ဝန်ထမ်းသုံးဦးကိုဇွန်လ18ရက်နေ့ကနေရာပြောင်းရွှေ့လိုက်တယ်ဆိုပြီးသိရပါတယ်။ဘန်ကောက်ကအထက်အရာရှိတွေရဲ့စစ်ဆေးချက်အရ3လအတွင်းစနစ်ခံလက်မှတ်ပြုလုပ်သူပေါင်း900ကျော်ထိရှိကလက်မှတ်ပြုလုပ်ခါအဖြစ်ဘတ်ငွေ4000ကနေ3000ထိပေးဆောင်ရပြီးလက်မှတ်ပြုလုပ်သူတွေထံကနေဘတ်ငွေတန်း30လောက်ရရှိထားတာကိုစစ်ဆေးတွေ့ရှိရတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံသားများကိုစနစ်ခံလက်မှတ်ပြုလုပ်ပေးမှုနဲ့ပတ်သက်လို့ကျေနပ်မှုမရှိတဲ့ဌာနဆိုင်ရာဝန်ထမ်းတချို့နဲ့ထိုင်းနိုင်ငံသားများကခရိုင်အုပ်ချုပ်ရေးမှူးထံကိုတိုင်ကြားခဲ့တာကြောင့်ပါဝင်ပတ်သက်သူတွေကိုစတင်စစ်ဆေးမှုတွေပြုလုပ်နေပြီးအရေးယူဆောင်ရွက်သွားမယ်လို့လည်းသိရပါတယ်ဒီလိုစစ်ဆေးမှုတွေဖြစ်ပြီးတဲ့နောက်ဒီအထောက်အထားလက်မှတ်တွေကိုပယ်ဖြတ်သွားဖွယ်ရှိတယ်လို့လည်းထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်